ယူကရိန်းရှိဘဲဒွန်ညက်ဒေသအတွင်းကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတောင်တစ်ခုကိုတောက်ကြနေတော့ကမစ်ဆိုင်းဒုံးထိမှန်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ယူကရိန်းစစ်သုံးပန်းတွေသေဆုံးခဲ့ရပြီးပစ်ခတ်မှုအတွက်ယူကရိန်းနဲ့ရုရှားအကြားအပြန်အလှန်ဆွဆွဲနေကြပါတယ်။ယူကရိန်းကာဝေးရေးဝန်ကြီးဌာနကအချင်းသား40သေဆုံးပြီး85ဦးဒဏ်ရာရှိခဲ့တယ်လို့ပြောဆိုပါတယ်။ယူကရိန်းရှိဘက်ကရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ကတော့သေဆုံးသူ53ဦးထိရှိပြီးယူကရိန်းတပ်တွေကအမေရိကန်တွေပေးထားတဲ့အစစ်မြေ HIMARS rocket တွေနဲ့ပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်။ဆွဆွဲချက်ကိုယူကရိန်းတပ်ဖွဲ့တွေကညှိဆိုပြီးအချင်းသားတွေကိုမတရားပြုမှုတဲ့လုပ်ရတွေကိုဖုံးကွက်ချင်တာကြောင့်လက်ဆဖြောက်ဖို့အချင်းတောင်ကိုလက်နက်ကြီးနဲ့တမင်သက်သက်ပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့ယူကရိန်းစစ်သားတွေလက်နက်ချတာကိုအာမပေးချင်တာကြောင့်ယူကရိန်းကအခုလိုပစ်ခတ်ခဲ့တာလို့ဆွဆွဲပြောဆိုပါရယ်ယူကရိန်းနိုင်ငံခြားရေးဝန်ကြီးဌာနယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီဂူလီဗာကတော့ရုရှားရဲ့စစ်ရာဇဝတ်မှုကျူးလွန်တဲ့အဖြစ်နိုင်ငံတကာကအပြစ်တင်ရှုံချကြဖို့တောင်းဆိုပါရယ်နိုင်ငံတကာချက်ချင်းတဲ့အဖွဲ့ကတော့ဒီပစ်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာရရှိသူတွေကိုကယ်ဆယ်ဖို့တွားရောက်ခွင့်တောင်းဆိုခဲ့ပါရယ်တချိန်တည်းမှာပဲယူကရိန်းတောင်ပိုင်းမြို့ကြီးဖြစ်တဲ့မီကိုလိုင်ကိုရုရှားတပ်တွေကမစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးခဲ့တယ်လို့ယူကရိန်းတောင်ဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ